ငြိမ်းချမ်းရေးဆွေးနွေးပွဲတွေတက်ရောက်မှုကိုယာယီရက်ဆိုင်ထားတဲ့ MCA အဖြစ်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပြန်ပါဝင်လာနိုင်မှုအလားအလာကောင်းမျှော်လင့်ချက်ရှိပါတယ်လို့ငြိမ်းချမ်းရေးကော်မရှင်အကြံပေးကပြောပါတယ်။ဒီကနေ့ KNU ကရင်အမျိုးသားအစည်းအရုံးခေါင်းဆောင်တွေနဲ့ NRPC အစိုးရငြိမ်းချမ်းရေးဗဟိုဌာနကိုယ်စားလှယ်တွေရန်ကုန်တွေ့ဆုံမှုကငြိမ်းချမ်းရေးအတွက်ကောင်းမွန်တဲ့တိုးတက်မှုအဖြစ်နဲ့သုံးသပ်သားတာပါအသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်။ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အရသာဆွေရလက်ထက်မှာအပြစ်ရဲ့လက်မှတ်မင်ထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ရောအပြစ်ရဲ့လက်မှတ်ထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပါအစိုးရတက်မတော်တို့ကြားတင်းမာမှုတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရပ်တန့်နေတာတွေပိုတွေ့နေရပါတယ်။အထူးသဖြင့်ကတော့အပြစ်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတက်မတော်တို့ကြားတိုက်ပွဲတွေကဆက်ပြင်းထန်နေဆဲဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့ခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးတဲ့အပြင်အပြစ်ရဲ့ပြီးတော့နိုင်ငံရေးနီလနဲ့အဖြေချမယ်ဆိုတော့ KNU RCSS လို့အပြစ်ရဲ့လက်နက်ကိုင်တပ်ဖွဲ့ကြီးတချို့ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့ဆွေးနွေးပွဲတွေကိုတရားဝင်မတက်တော့ဘူးဆိုပြီးအသီးသီးသဘောထားထုတ်ပြန်ထားကြပါတယ်။ဒါကြောင့်ဒီအပြစ်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ထိုင်းနိုင်ငံအထိအလို့သဘောလိုက်လံတွေ့ဆုံပြီးယုံကြည်မှုပြန်လည်တည်ဆောက်နေရတဲ့အနေအထားဖြစ်ပါတယ်။အပြစ်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်မျိုးသားစီယုံကငြိမ်းချမ်းရေးအစည်းအဝေးတွေမှာပါဝင်မှုယာယီရဆိုင်မယ်ဆိုပြီးဒေါ်ဆန်းစုကြည်ကိုလိမ့်မှုတဲ့စာကို KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့ကိုတိုင်မနစ်တုံကလက်မှတ်ရေးထိုးပေးပို့ခဲ့တာပါဒါပေမဲ့လည်း KNU ကရင်မျိုးသားအစည်းအဝေးဒုက္ကဋ္ဌဗထုစောကွယ်ထူဝင်းဦးဆောင်တဲ့ KNU ထိပ်ပိုင်းခေါင်းဆောင်တွေနဲ့ NRPC အမျိုးသားပြန်လည်တင်ပြရေးနဲ့မြမငြိမ်းချမ်းရေးဗဟိုဌာနတာဝန်ရှိတဲ့သူတွေရဲ့ဒီကနေ့ရန်ကုန်တွေ့ဆုံမှုကတော့ငြိမ်းချမ်းရေးအတွက်အလားအလာကောင်းနေတွေ့ရတယ်လို့ငြိမ်းချမ်းရေးကော်မရှင်အကြံပေးဦးလာအောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ
် KNU အနေနဲ့တော့ဒီပြည်အောင်စုငင်းငယ်ညီလာခံတတိယဒီအစီအစဉ်ပြီးတဲ့နောက်ပိုင်းမှာ2018နိုဝင်ဘာလမှာသူတို့အနေနဲ့ဒီလက်ရှိဒီနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေရနေပြီးတော့ဒီတရားဝင်ဆွေးနွေးပွဲတွေရနေပြီးတော့ယာယီပြဆိုင်နေတာကြီးညာခဲ့တာရှိတယ်။အဲဒီနောက်ပိုင်းမှာတော့ဒီအစိုးရရဲ့ NRPC ကိုယ်စားလှယ်တွေကတရားပေါ်မှာပြန်ပြီးတော့ကျွန်တော်ညှိနှိုင်းဆွေးနွေးခဲ့တာရှိပါတယ်အဲ့ရှိတဲ့ခရီးနေပြီးတော့မှဒီကြားထဲမှာ CNU ကနေပြီးတော့အစိုးပြုတ်ခဲ့တဲ့ဒီအဆင့်၄ဆင့်ပါတဲ့ညီညာရေးအကောင့်ထဲပေါ်တဲ့ဒီ proposal တခုရှိတယ် NRPC ဘက်ကနေပြီးတော့အစိုးပြုတ်တဲ့တပြိုင်နက်ထဲမှာကျွန်တော်တို့ဆောင်ရွက်ဖို့ဒီလုပ်ငန်းစဉ်၄ခုပေါ့လေအဲ့ဒါရှိတော့အဲ့ဒါကိုကျွန်တော်တို့နှစ်ဖက်ပြန်ပြီးတော့ကျွန်တော်တို့ညှိနှိုင်းဖို့ပါပဲဒီနေ့တော့အဲ့ဒီဟာပေါ်မှာတော်တော်လေးညှိနှိုင်းနိုင်တဲ့အနေထားပါပဲအကင်းယူဘက်ကလည်းဒီ NCA တိုင်းသွားမယ်ဒီအစိုးရလွှတ်တော်တက်မတော်ကလည်း NCA တိုင်းသွားမယ်ဒါကတော့ကျွန်တော်နှစ်ဖက်လုံးတူတယ်တူတာကကျွန်တော်တို့အကောင့်တဲ့ post ပေါ်မှာနားလည်မှုပေါ့လေအဲ့ဒါတော့ကျွန်တော်မတူတာမျိုးတွေရှိတယ်အဲ့ဒါကိုကျွန်တော်တို့နှစ်ဖက်ပြန်ညှိတာပေါ့လေအဲ့တော့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီစနေဝက်7ပြည်မှာအနည်းဆုံးဆုံးနဲ့တဘောတာတော့တော်တော်များများကျွန်တော်တို့တူတယ်ပေါ့နော်တူတော့ဆက်တော့ကျွန်တော်တို့အသေးစိတ်ဟာတော့ရှင်းပြဖို့တော့လိုသေးတယ်။ဒါပေမဲ့တော့တစ်ဖက်ယူကြည့်မှတော့အများကြီးပြန်ရတဲ့အတွက်တင့်မကြမီမှာတော့ဒီတရားဝင်အငယ်ရှင်းပြပွဲတွေမှာသူတို့ပြန်ပါလာပါတော့
။အပြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့အခုလိုမျိုးဇက်တိုက်တွေ့ဆုံနေတဲ့ငြိမ်းချမ်းရေးအလွတ်ဆွေးနွေးမှုတွေကနေတရားဝင်နိုင်ငံရေးဆွေးနွေးမှုတွေနောက်ပြီးတော့မတက်တော့ဘူးဆိုတဲ့အဖွဲ့တွေပြန်လည်တက်ရောက်နိုင်တဲ့အဆင့်ထိပြန်ရောက်လာဖို့မျှော်လင့်ပါတယ်လို့ဦးလာမောင်ရွှေကပြောပါတယ်။
အဲ့အခုတော့ဗာပြန်ရလာတော့ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲတွေလက်သဘောတွေလုပ်ရင်းလုပ်ရင်းနဲ့နှစ်ဖက်နားလည်မှုတွေကျွန်တော်တို့ရှိလာတယ်။နားလည်မှုတွေရှိလာတဲ့အတွက်ဒီပေါ်မှာချင်းကပ်မှုအကြောင်းတွေနဲ့အသစ်တွေလည်းကျွန်တော်ရှာလို့ရတယ်။အဲ့တော့ NCA ဘောင်းတွေရပဲဟုတ်တယ်။သူ့ဝင်မဲ့ချင်းကပ်တဲ့ပုံစံတွေဆိုတော့နှစ်ဖက်လက်ခံမဲ့ချင်းကပ်တဲ့ပုံစံတွေတော့ကျွန်တော်တို့ပူရှာပြည့်လို့ရတဲ့အတွက်ဒါတွေကတော့ပုံပြီးတော့ဘလုံးကပြည်သူဘောဆောက်တာပေါ့လေ
မြမငြိမ်းချမ်းရေးကိုလေးလာအကဲခတ်နေတဲ့ဥမမောင်ဆိုးကလည်းအပြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားတွေ့ဆုံမှုတွေကိုအခုလိုသုံးသပ်ပါတယ
်လူသဘောပြန်တွေ့တဲ့ဟာတွေကတော့ပြေဝင်သွားဖို့အတွက်အထောက်အကူပြုလိမ့်မယ်ခင်ဗျာလေအဓိကတော့ထိုးပြီးသားဖွဲ့နေရတော့နိုင်ငံရေးရဘောတူညက်တီနဲ့ပတ်သက်ပြီးတော့တက်ဆိုင်နေကြအမနစ်ကသူတို့တမ်ပလက်တန်တွေ့ပြီးတဲ့အခါမှာနိုင်ငံရေးရဒီသင်းဒီလင်းကွဲကြတဲ့အချိန်မှာဒီရက်ဆိုင်မှုတွေဖြစ်သွားတာပေါ့အဲ့တော့သူပြည်သားအဖွဲ့တွေနဲ့ကတော့နိုင်ငံရေးက မေမတူတဲ့မွာရတွေကိုညှိနှိုင်းဖို့တော့လိုအပ်လိမ့်မယ်လို့ထင်ပါတယ
်ဒီကနေ့တွေ့ဆုံမှုမှာတော့ NRPC ရဲ့ဒုက္ခရ3ဦးထွန်းထွန်းဦးဒုတိယဗိုလ်ချုပ်ကြီးခင်စောဦးအငိမ့်ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဒုတိယဗိုလ်ချုပ်ကြီးမင်းတော်စားတဲ့ NRPC ဘက်ကတာဝန်ရှိတဲ့သူတွေတက်ရောက်ခဲ့ပြီးတော့ KNU ဘက်ကတော့ဒုက္ခရဘဒုစောခွေထူဝင်းအပါအဝင်အထွေထွေအတွင်းမှုဘဒုစောတာထူမှုစားတဲ့ KNU ထိပ်ပိုင်းကောင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြတာပါလာမယ့်စက်တင်ဘာလ10ရက်နေ့17ရက်နေ့မှာတော့ MCA အပြည့်ရလက်မှတ်ထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့10ဖွဲ့ရဲ့ရင်းချရေးလုံခဲစဉ်ဥဆောင်အဖွဲ့ PPSD အဖွဲ့နဲ့ထပ်မံတွေ့ဆုံမှုရှိတယ်လို့လာမယ့်စက်တင်ဘာလ16နဲ့18ရက်နေ့တွေမှာတော့အပြည့်မရက်ထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့4ဖွဲ့နဲ့အစိုးရရင်းချရေးကိုယ်စားလှယ်တွေတွေ့ဆုံမှုရှိနေပါတယ်ရှင်။